Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ January 17ရက်ဒီနေ့လာနေညပဲအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစင်မြန်မာပါရှင်။ COVID-19 ကရောဂါရေပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American သမ္မတ Donald Trump ကိုရာဇဝတ်ကနေဖယ်ရှားနိုင်တဲ့ဖွဲ့စည်းပုံပြင်ဆင်ချက်25ကို Trump အစိုးရ Cabinet ဝန်ကြီးအဖွဲ့အသုံးပြုဖို့အတွက်အောက်လွှတ်တော်အမတ်တွေဒီကနေ့ဆုံးဖြတ်တောင်းဆိုမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကပြောကြားပါတယ်။လွှတ်တော်ရဲ့တောင်းဆိုချက်ကိုဒုသမ္မတ Mike Pence က24နာရီအတွင်းမတုံ့ပြန်ရင်သမ္မတအပေါ်တရားစွဲရေးအတွက်အောက်လွှတ်တော်မှဆုံးဖြတ်ဆောင်ရွက်သွားမယ်လို့ Democratic Party ဝင်တွေစီကိုအောက်လွှတ်တော်ဥက္ကဋ္ဌ Pelosi ပေးပို့တဲ့စာရဲမှာရေးသားထားပါတယ်။သမ္မတဟာအမေရိကန်ရဲ့ဖွဲ့စည်းပုံနဲ့ဒီမိုကရေစီစနစ်အတွက်ကြီးမားတဲ့အန္တရာယ်ဖြစ်နေတာမို့ဒါကိုကာကွယ်ဖို့အတွက်အရေးပေါ်ဆောင်ရွက်သွားမယ်လို့စာရဲမှာရှင်းတာထားပါတယ်။အမေရိကန်လွှတ်တော်အဆောက်အဦတွေကိုသမ္မတထရမ့်အပေါ်ထောက်ခံသူတွေအတင်းဝင်ရောက်ဖျက်ဆီးခဲ့ကြပြီးတဲ့နောက်ဒီဖြစ်ရပ်အတွက်သမ္မတရာထူးကနေဆင်းပေးဖို့တောင်းဆိုမှုတွေတိုးနေတာဖြစ်ပါတယ်။သမ္မတကြောင့် American Democracy အပေါ်စော်ကားကျူးလွန်မှုတွေအရှိန်မြင့်လာနေတဲ့အတွက်ချက်ချင်းတုံ့ပြန်ဆောင်ရွက်ဖို့လိုအပ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားထားပါတယ်။လက်ရှိသမ္မတတက်တန်းကုန်ဖို့ရပိုင်းအလို့မှာအောက်လွှတ်တော်ဥက္ကဋ္ဌရဲ့ဆောင်ရွက်ချက်အပေါ်သမ္မတရောအင်ဂျီရောကပါတုံ့ပြန်ခြင်းမရှိသေးပါဘူး။အမေရိကန်ပြည်ထောင်စုမှာဇန်နဝါရီလ20ရက်နေ့ကျင်းပမဲ့သမ္မတတဲ့ကြမ်းကြိမ်ပွဲမှာအကြမ်းဖက်မှုဖြစ်နိုင်တဲ့အနေရရှိတယ်လို့အထက်လွှတ်တော်ဒီမိုကရက်တစ်ပါတီခေါင်းဆောင် Chuck Schumer ကတနင်္ဂနွေနေ့တုန်းကသတိပေးလိုက်ပါတယ်။ရွေးကောက်ခံသမ္မတအဖြစ် Joe Biden ကိုလွှတ်တော်မှာတရားဝင်အတည်ပြုဖို့ဆွေးနွေးခဲ့တဲ့နေ့တုန်းကသမ္မတဒေါ်နယ်ထရမ့်အပေါ်ထောက်ခံသူထောင်ထဲချီတဲ့လူအုပ်ကြီးက Capitol Hill လွှတ်တော်ဆောက်ဦးတွေကိုအတင်းဝင်ဖျက်ဆီးခဲ့တဲ့ဖြစ်ရပ်ဖြစ်ခဲ့ပြီးတဲ့နောက်မှာပို့ပြီးစိုးရိမ်စရာဖြစ်တယ်လို့အထက်လွှတ်တော်အမတ်ရှူမာကသတိပေးပါရယ်အထက်လွှတ်တော်လူများစုခေါင်းဆောင်မကြခင်ဖြစ်လာတော့မဲ့ Mr. Schumer ကသူနဲ့ FBI ညွှန်ကြားရေးမှူး Christopher Ray တို့တနင်္ဂနွေနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ပြောပါရယ်အစွန်ရောက်အဖွဲ့ရဲ့အကြမ်းဖက်အန္တရာယ်ကြီးမားနေဆဲဖြစ်တယ်လို့သူကသတိပေးပါရယ်Washington မြို့တော်ပေါ်မြူရီယယ်ဘောက်ဆာကလည်း January 6ရက်နေ့စွဲနဲ့ဖြစ်ရင်းတုံချုံရဲ့ယာယီအခြေအကဲ Chad Wolf စီကိုပေးပို့ရစားတဲ့မှာစံချိန်ပွဲအတွက် Washington မြို့တော်ရဲ့မှာလုံချုံရဲ့တာဝန်ကိုလက်ရှိ3ရက်ကနေတရင်နှစ်ပတ်တိုးယူပေးဖို့အတွက်ပန်ကြားထားပါတယ်ဒီနေ့တနင်္လာနေ့ကစပြီးတော့ January 24ရက်နေ့အထိလုံချုံရဲ့ယူပေးပါလို့တောင်းဆိုခဲ့တာဖြစ်ပါတယ် American လွှတ်တော်အဆောက်အဦမှာလူသေးသေးတဲ့အထိအကြမ်းဖက်မှုတွေဖြစ်အောင်လို့သမ္မတထရမ့်လှုံ့ဆော်ပေးခဲ့တဲ့အပေါ်အမေရိကန်သတ္တမန်တွေဖြစ်တင်ခဲ့ကြပြီးတော့သမ္မတကိုယာရုကနေဖယ်ရှားနိုင်တဲ့ဖွဲ့စည်းပုံပြင်ဆင်ချက်25သုံးရေးကိုတာဝန်ရှိသူတွေထောက်ခံကြဖို့အတွက်လည်းတိုက်တွန်းခဲ့ကြပါတယ်။နိုင်ငံခြားရေးဌာနဝန်ထမ်းတွေအနေနဲ့အစိုးရမူဝါဒတွေကိုပွန့်ပွန့်လင်းလင်းဝေဖန်ထောက်ပြနိုင်အောင်ဖွင့်ပေးထားတဲ့လမ်းကြောင်းကနေနိုင်ငံခြားရေးဝန်ကြီး Mike Pompeo စီကိုသတ္တမန်နဲ့နိုင်ငံခြားရေးဌာနဝန်ထမ်း80လောက်ကစာနှစ်ဆောင်ရေးသားပေးပို့ခဲ့ကြတာပါ။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကလွှတ်တော်အဆောက်အဦကိုဝိုင်းဝန်းတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ဟာနိုင်ငံသားမှာအမေရိကန်ရဲ့ဒီမိုကရေစီစံတန်ဖိုးတွေကိုမြင့်တင်ကာကွယ်နေတဲ့ဆောင်ရွက်မှုတွေအတွက်အလွန်ထိခိုက်နိုင်တယ်လို့ရှင်းသားထားပါတယ်။လက်ရှိသမ္မတတရားအပေါ်အမေရိကန်တပ်တမန်တွေကခုလိုဝေဖန်ဆန့်ကျင်တာဟာအင်မတန်မှလှုပ်ခဲတဲ့လှုပ်ရက်ဖြစ်ပါတယ်။လွှတ်တော်အဆောက်အဦတိုက်ခိုက်ခံရမှုအပေါ်နိုင်ငံခြားရေးဝန်ကြီး Mike Pompeo ရဲ့တုံ့ပြန်မှုအပေါ်မကျေနပ်ကြတဲ့အတွက်လည်းအခုလိုဝေဖန်စာပေးပို့ကြတာပါ။သမ္မတအပေါ်တိတ်ကိုတက်ဆာရှိသူနိုင်ငံခြားရေးဝန်ကြီး Pompeo ကတိုက်ခိုက်မှုတွေအပေါ်ဝေဖန်ခဲ့ပေမဲ့အဲ့ဒီလိုမျိုးဖြစ်အောင်လို့သမ္မတ Trump အားပေးခဲ့တယ်ဆိုတာကိုမပြောသလိုနိုင်ငံတကာမှာရောက်နေကြတဲ့တန်တမန်တွေအနေနဲ့ဒီမိုကရေစီပြင့်တင်ရေးလှုပ်ဆောင်မှုတွေအခက်အခဲကြုံနိုင်တယ်ဆိုတာကိုလည်းအသိအမှတ်ပြောခြင်းမရှိခဲ့ပါဘူး။ Trump အစိုးရဟာတန်တမန်တွေရဲ့အခန်းကဏ္ဍနဲ့ကြွန့်ကျင်မှုကိုကျဉ်းလျူရှုထားတယ်လို့တန်တမန်တွေဟိုးအရင်တွေကပြောနေကြတာဖြစ်ပါတယ်။ Capitol Hill လွှတ်တော်အဆောက်အဦအပေါ်သမ္မတ Trump ထောက်ခံသူတွေဝင်ရောက်တိုက်ခိုက်တဲ့ဖြစ်ရကြောင်းသမ္မတနဲ့ Republican Party ဝင်တချို့ရဲ့ငွေကြေးအကျိုးစီးပွားအပေါ်ရိုက်ခတ်မှုတွေရှိနေပါတယ်။ American ကြီးစားကောက်တီးရိုက်ပြိုင်ပွဲတွေကိုစီစဉ်တဲ့ PGA က2022 PGA Championship ပြိုင်ပွဲတွေကို New Jersey မြို့မှာရှိတဲ့သမ္မတ Trump ပါ Badminster ကောက်ကွင်းမှာလှုပ်တော့မှာမဟုတ်ဘူးလို့တနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။အထူးကကောက်တီးရိုက်ပြိုင်ပွဲကြီး၄ခုထဲမှာ PGA Championship ပြိုင်ပွဲကတစ်ခုဖြစ်ပါတယ်။အမေရိကန်ဆိုင်ရာ PGA ဥက္ကဋ္ဌ Jim Richardson ရဲ့ကြေညာချက်ထဲမှာသမ္မတ Trump ကိုရောလွှတ်တော်တိုက်ခိုက်ခံရတဲ့ဖြစ်ရပ်ကိုပါပြောမထားပေမဲ့ Badminster ခောက်ကွေးမှာပြိုင်ပွဲကျင်းပတာဟာ PGA of America အမှတ်တံဆိပ်ကိုထိခိုက်နေတာစီတယ်လို့ရေးသားဖော်ပြထားပါတယ်။ ကမ္ဘာအကြီးဆုံးဟိုတယ်လုပ်ငန်းကြီးဖြစ်တဲ့ Marriott International ကျန်းမာရေးအမကန်လုပ်ငန်းကြီးဖြစ်တဲ့ Blue Cross Blue Shield တို့ကလည်းရွှေကောက်ခံသမ္မတ Joe Biden အနိုင်ရတာကိုလွှတ်တော်မှာတရားဝင်အတည်ပြုချက်မပေးခဲ့ကြတဲ့လွှတ်တော်အမတ်တွေအတွက်အလွန်ငွေပေးတာရက်ဆိုင်တယ်လို့တင်းနေနေတုန်းကကြေညာခဲ့ကြပါတယ်။ဖန်လုပ်ငန်းကြီးတွေဖြစ်ကြတဲ့ JP Morgan နဲ့ City Group တို့ကလည်းနိုင်ငံရေးအလွန်ငွေထည့်တာအလုံးကိုရက်ဆိုင်လိုက်တယ်လို့ကြေညာခဲ့ကြပါတယ်။
ဒီ American တန်ညဘက်မြန်မာဝတ္တအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 3953ညလိုင်းဒိုမီတာ25 kHz 7883ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဆောင်းဆရာချင်းဓမ္မစုမမဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးကြပါမယ်။ကမ္ဘာကယောဂါကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ပိုးမူလစတင်ပြန့်ပွားမှုကိုစုံစမ်းစစ်ဆေးနိုင်မှုကမ္ဘာကျန်းမာရေးအဖွဲ့ WHO ကနိုင်ငံတကာကျွမ်းကျင်ပညာရှင်တွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကိုဒီသတင်းမှတ်ချက်မှာပဲတရုတ်နိုင်ငံကိုဆင်လွှတ်မှာဖြစ်ပါတယ်။ကြာသပတေးနေ့လောက်မှာတရုတ်နိုင်ငံကိုအဲ့ဒီအဖွဲ့ဆက်ရောက်နိုင်ခြင်းရှိပေမဲ့လို့2019ခုနှစ်တုန်းကကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့မူလဒေတာဖြစ်တဲ့တရုတ်လေပိုင်းကဝူဟန်မြို့ကိုတွားရောက်လေ့လာခွင့်ပြုမပြုဆိုတာကိုတော့ထင်ရှင်းလင်းလင်းမသိရသေးပါဘူး။ဒီကတ်ယောဂါရဲ့မူရင်းစင်းမြစ်ကိုသိရှိနိုင်အောင် WHO အနေနဲ့အခုလိုလှုပ်တာကတော့နောက်ထပ်ကတ်ယောဂါတစ်ခုဖြစ်ပွားလာနိုင်ခြေပေါ်မှာကြိုတင်ကာကွယ်နိုင်မှုပဲဖြစ်ပါတယ်လို့စုံစမ်းရေးအဖွဲ့ရဲ့တရုတ်ခီးစဉ်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂပြောခွင့်ရစတီဗင်ကပြောပါတယ်။တရုတ်ဘက်ကတော့ WHO ရောက်ရှိလာမယ့်အချိန်ဟာတရုတ်ပြည်မှာ9လကျော်ကာလအတွင်းအမြင့်မားဆုံးကူးစက်မှုဖြစ်တဲ့ကူးစက်သူ103ယောက်ကိုစစ်ဆေးတွေ့ခဲ့တဲ့အချိန်နဲ့လည်းတိုက်ဆိုင်နေတယ်လို့ဆိုထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ COVID-19 ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ပြဿနာကြီးကြီးမားမားရင်ဆိုင်နေရတယ်လို့ AP သတင်းကဖော်ပြပါတယ်။ဗီဒီယိုနိုင်ငံမှာဖြစ်ပွားနေတဲ့သိပ္ပံပညာရှင်တွေရဲ့အဆိုမူလဗိုင်းရပ်စ်ပိုးထက်ပိုပြီးတော့မှကူးစက်များတဲ့မျိုးဗီဇသစ် COVID-19 ရောဂါပိုသစ်ပြင်းထန်တဲ့ရုရှားမှာရှာဖွေတွေ့ရှိနေပါတယ်။ဗီဒီယိုကလာတဲ့ခီးသွားတွေကိုသတင်းလက်ပတ်ကြားအသွားအလာကန့်သတ်ထိန်းချုပ်ပြီးတော့ဗီဒီယိုကလေကြောင်းလိုင်းတွေကိုပါရက်ဆိုင်ထားလိုက်တဲ့ရုရှားနိုင်ငံမှာတော့လူ3နန်းကျော်ဗိုင်းရပ်စ်ပိုးကူးစက်ခံနေရတာပါ။လော့ကဒေါင်းတွေထပြီးအသွားအလာကန့်သတ်ထားတဲ့ဗီဒီယိုနိုင်ငံမှာလည်းကိုဗစ် -19 ကြောင့်ကူးစက်မှုလုံးနဲ့လူသေဆုံးမှုမြင့်မားလာနေတဲ့အတွက်ဆေးရုံတွေမှာအခက်ကြုံနေရပါတယ်။အခုချိန်မှာတော့ဗီဒီယိုမှာတွေ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးမျိုးဗီဇသစ်ကနိုင်ငံပေါင်း55နိုင်ငံနဲ့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်10ပြည်နယ်မှာစတင်တွေ့ရှိနေပြီဖြစ်ပါတယ်။ဒီလိုပဲတောင်အာဖရိကမှာတွေ့တဲ့ဗိုင်းရပ်စ်ပိုးသစ်ဟာလည်းအိုင်ယာလန်မှာပြီးခဲ့တဲ့တနင်္ဂနွေကနေကတွေ့ရှိပါတယ်။ဘရာဇီးခီးသွားတွေကနေတဆင့်ကူးစက်တဲ့တတိယမျိုးစိတ်ဗိုင်းရပ်စ်ပိုးသစ်ဟာလည်းဂျပန်မှာတွေ့ပြန်ပါတယ်။ဒီဗရာဇီးမျိုးဗီဇသစ်ကတော့ဗြိတိန်နဲ့တောင်အာဖရိကပိုးမျိုးစိတ်ဗီဇသစ်တွေနဲ့မျိုးကွဲပေမဲ့၃ခုလုံးကတော့တရေပြောင်းမျိုးစိတ်တွေဖြစ်ပါတယ်။အခုဆိုရင်တော့တစ်ကမ္ဘာလုံးတိုင်းတာနဲ့ COVID-19 ကူးစက်သူပေါင်းကသန်း90ကျော်သွားပြီလို့အမေရိကန်ပြည်ထောင်စု John Hopkins ရဲ့သက္ကသိုလ်ရဲ့ Coronavirus Science Center ကတနင်္လာနေ့မနေ့အစောပိုင်းကထုတ်ပြန်ပါတယ်။တစ်ကမ္ဘာလုံးတိုင်းတာနဲ့ဆိုရင် COVID-19 ကြောင့်လူပေါင်း2သန်းနီးပါးအသက်ဆုံးရှုံးခဲ့ရပြီဖြစ်ပါတယ်ရှင်။စနေနေ့လုံးကဂျာဗာပင်လယ်ထဲကိုပြတ်ကျသွားတဲ့အင်ဒိုနီးရှားခီးသည်တွေလေယာဉ်ရဲ့လေယာဉ်အချက်အလက်သိသိဆက်တွေကိုအင်ဒိုနီးရှားရေထဲရေငုပ်သမားတွေတနင်္လာနေ့ကစတင်ရှာဖွေနေကြပါပြီ။ဆရီဝီဂျာရာအင်ဒိုနီးရှားလေကြောင်းပိုင်လေယာဉ်ဟာဂျကာတာမြို့တော်ကနေထွက်ခွာပြီးဝေဟင်မှာစတင်ပြန်တန်းပြီးတော့၄မိနစ်အကြာမှာပဲရေဒါကနေပျောက်သွားပြီးတော့အဆက်သွယ်ပြတ်သားခဲ့တာပါ။အဲ့ဒီခီးသည်တွေလေယာဉ်ရဲ့အချက်အလက်သိသိတဲ့မှတ်တမ်း Black Box စက်တွေတရှိတဲ့နေရာကိုရှာဖွေခဲ့ကြပြီးအဖွဲ့တွေတနင်္ဂနွေနေ့ကထောက်လန့်တွေ့ရှိပါတယ်။ရေငုပ်သမားတွေဟာရုပ်လောင်းနေတဲ့ခီးသည်တွေအသုံးဆောင်ပစ္စည်းတချို့လေယာဉ်ဘေး engine ဆက်စတဲ့လေယာဉ်ပြအပိုင်းစတော်တော်များများကိုဆယ်ယူရရှိပြီးတော့အဲ့ဒီရှာဖွေတွေ့ရှိတဲ့အပျက်အစီးတွေကိုအင်ဒိုနီးရှားရဲ့တည်ယူပို့ဆောင်ရေးလုံခြုံမှုဆိုင်ရာကော်မရှင်စီကိုပို့ဆောင်သွားမယ်လို့ပြောပါတယ်။ဒီကယ်ဆယ်ရေးလုပ်ငန်းတွေကိုအနည်းဆုံးအင်ဒိုနီးရှားစစ်ရေးရင်53စီးနဲ့ကယ်ဆယ်ရေးဝန်ထမ်း2600ကဝိုင်းဝန်းပြီးတော့ကူညီဆောင်ရွက်နေကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်တို့ကြားနှစ်ဖက်တန်တမန်ဆက်ဆံရေးတရားဝင်ထူထောင်တာမဟုတ်ပေမဲ့လို့တစ်ဖက်ကြားမှာရှိနေတဲ့တန်တမန်ဆက်ဆံရေးအကန့်အသတ်တွေကိုဖြေလျှော့ဖို့အမေရိကန်ဘက်ကဆုံးဖြတ်လိုက်တဲ့အပေါ်မှာတုံ့ပြန်သွားဖို့ရှိပါတယ်လို့တရုတ်တို့ကပြောပါတယ်။ဒီမိုကရေစီရေးမှာဆွန်းဆွန်းတမန်လုပ်နေတဲ့ထိုင်ဝမ်ဟာအမေရိကန်အတွက်ယုံကြည်စိတ်ချရတဲ့မိတ်ဖက်နိုင်ငံဖြစ်ပါတယ်လို့အမေရိကန်ထိုင်ဝမ်တန်တမန်ဆက်ဆံရေးကန့်သတ်မှုဖြေလျှော့တဲ့ကြေညာချက်ထဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကရည်ညွှန်းပြောခဲ့တာပါဒီကြေညာချက်အရာထိုင်ဝမ်နဲ့အမေရိကန်တို့ကြားတရားဝင်တန်တမန်ဆက်ဆံရေးထူထောင်တာမဟုတ်ပေမဲ့လို့နှစ်ဖက်တန်တမန်တွေကြားဆက်ဆံမှုကန့်သတ်ချက်တွေကိုပယ်ဖျက်လိုက်တာဖြစ်ပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဇီဝလီဆန်ကတော့တနင်္လာနေ့ကတရုတ်နိုင်ငံဘေကျင်းမှာသတင်းနောက်တွေကိုပြောဆိုရမှာထိုင်ဝမ်နဲ့ပူးပေါင်းရေးတရုတ်ရဲ့ကြိုးပမ်းမှုတွေမှာဘယ်သူမှဝန်ဆော့ဖတ်တာခံမှာမဟုတ်တယ်လို့အမေရိကန်ဘက်ကအခုလိုလုံရက ကိုလည်းတံပြန်သွားမယ်လို့ပြောပါတယ်ဒါပေမဲ့သူတို့ဘယ်လိုတုံ့ပြန်မလဲဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူးထိုင်ဝမ်နိုင်ငံသား၏ဝန်ကြီးဂျိုးဆက်ဘူးကတော့အမေရိကန်တို့ရဲ့ဒီလုပ်ရဲ့အပေါ်မှာထိုင်ဝမ်ဘက်ကလှိုက်လိုက်လဲလဲဂျိုးဆိုတယ်လို့ပြောပါတယ
်國務院已經透過潘佩歐國務卿對外來宣布跟台灣之間的這個交往的限制全部都取消。
美國台灣的派家打滅這段徹底的撇掉背來的漏藥股台灣啊帶來的來救助的。ဒါဟာထိုင်ဝမ်နဲ့အမေရိကန်နိုင်ငံဆက်ဆံရေးခိုင်မာအကောက်မှုအတွက်ကြီးမားတဲ့ခြေလှမ်းဖြစ်တယ်လို့ပြောသွားတာပါဒီလောက်ရကမှန်ကန်တဲ့ခြေလှမ်းဖြစ်ပေမဲ့ဒါဟာလုံးတဲ့အချိန်ဖြစ်ရလားဆိုတာကိုလည်းအကဲခတ်တွေဘက်ကမေးခွန်းထုတ်ပြန်ကြပါတယ်ရှင်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကရေမင်နိုင်ငံကဟွန်တီတပုံတွေကိုအကြမ်းဖက်ဝါဒဆွဲအဖွဲ့အစည်းဖြစ်သတ်မှတ်ဖို့စီစဉ်နေတယ်လို့ပြောဆိုလိုက်ပါတယ်။ဒါကတော့လက်ရှိသမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်အီရန်ကိုပို့ပြီးတော့မှဖိအားပေးနိုင်မှုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အရေးယူဆောင်ရွက်မှုတစ်ခုလည်းဖြစ်ပါတယ်။ဒီသတ်မှတ်ချက်ဟာလာမယ့် January 19ရက်နေ့မှာအသက်ဝင်မှာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့နောက်ပိုင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရအီရန်တို့ကြောထောက်နောက်ခံပေးထားဒီဟူသီတပုံတွေဟာနယ်စပ်ပြတ်ချော်တိုက်ခိုက်မှုတွေလုပ်တဲ့အတွက်အများပြည်သူရဲ့လူမှုဘဝအခြေခံစောက်ဦးနဲ့ကုန်သွယ်ရေးကြောင်းလုပ်ငန်းတွေထိခိုက်စေတဲ့အတွက်အဲ့ဒီအဖွဲ့နဲ့အဲ့ဒီအဖွဲ့ခေါင်းဆောင်၃ဦးကိုအကြမ်းဖက်အဖွဲ့စည်းရေးဖြစ်ထည့်သွင်းခဲ့တာလို့ဆိုပါရယ်အမေရိကန်ဘက်ကအကြမ်းဖက်အဖွဲ့စည်းဖြစ်သတ်မှတ်ဖို့ဆောင်ရွက်ချက်ဟာရင်းမြင်းပြည်သူတွေစီကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေကိုထိခိုက်မှုတွေဖြစ်မှာကိုလည်းအကူအညီပေးရေးအဖွဲ့တွေကစိုးရိမ်နေကြပါတယ်ရှင်နောက်ဆုံးရသတင်းလေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့2021ခုနှစ် January 17ရက်တနင်္လာနေ့ညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်နားဆင်ရပါမယ်ရှင်
မြန်မာနိုင်ငံကိုဒီကနေ့ပဲရောက်လာတဲ့ပြည်ထောင်စုနိုင်ငံရဲ့ဝန်ကြီးဝန်ကြီးဟာမြန်မာအစိုးရထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးဖြည်းစဉ်အတွင်းနှစ်နိုင်ငံကြားအရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးကြည့်လိုက်မယ်လို့လည်းအကဲကတ်တွေသုံးသပ်နေတဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစောပါ။အထူးလင်းနဲ့ဒီကနေ့မွန်လွယ်ပိုင်းကနေပြည်တော်ကိုရောက်ရှိလာတဲ့တရုတ်နိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံခြားရေးဝန်ကြီးဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှာပဲနိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ဆုံခဲ့ပြီးတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်တွေ့ဆုံမှုအတွင်းဆွေးနွေးတဲ့ကိစ္စတွေနဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်တာမရှိပေမဲ့နှစ်ရက်ကြာခရီးစဉ်အတွင်းကိုဗစ်ကာယောဂါကြောင့်ထိခိုက်မှုတွေကလည်းပြန်လည်ထူထောင်ရေးငြိမ်းချမ်းရေးနဲ့ကာယောဂါကာကွယ်ရေးကိစ္စအပါအဝင်အရေးကြီးတဲ့ကိစ္စအတော်များများကိုအာရုံစိုက်ဆွေးနွေးလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်တရုတ်နိုင်ငံမှာနေထိုင်တဲ့မြန်မာအရေးသုံးသက်သူဒေါက်တာလှကျော်စောကတော့ကာယောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးပြန်လည်နလန်ထူရေးကိုဦးစားပေးလိုက်မယ်လို့ပြောပါတယ
်အဓိကအဲ့ဒီအလုံးစီးပွားရေးကိုပြန်ပြီးနလန်ထူဖို့ပဲအဲ့ဒီအတွက်ဟိုသူကပတ်ပတ်ကိုသွားနေတာပဲသူတနည်းကလည်းအာဖရိကကိုသွားတာ၅နိုင်ငံသွားတာမနည်းကလည်းတနည်းကတော့ပြန်ရောက်တာအဲပြန်ရောက်ဖို့ခုပမာစီခက်တာစီးပွားရေးနလန်ထူဖို့တော်တော်တော်လည်းလည်းလုပ်နေကြခါမှာအစီအနိုင်ငံတွေရဲ့သူတော်တော်စီးယုံနေချင်းတယ်။ဒါမျိုးရဲ့တန်တန်ဘူကကြီးကြီးနှိမ်နာမှုတွေရောနောက်ပြည်နိုင်ငံတွေကြီးကြီးနှိမ်နာမှုအခြေအနေတွေရောပါလို့အဲ့ဒီဟာတွေဆက်ဆက်ပြီးတော့လာနေခဲ့
ကျောင်းနိုင်ငံသားရေးဝန်ကြီးဝမ်ရီဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းကကမ္ဘောဒီးယားနဲ့လာအိုကိုတွားရောက်ခဲ့တယ်လို့လက်ရှိခီးစင်မှာတော့အင်ဒိုနီးရှားဘရူနိုင်းနဲ့ဖိလစ်ပိုင်နိုင်ငံတို့ကိုလည်းတွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံခီးစင်မှာအခြားဆွေးနွေးပွဲရှိတဲ့အချက်တွေကတော့မြန်မာပြည်ငြိမ်းချမ်းရေးပြည်ဦးရဲ့ရင်းနှီးမြှုပ်နှံမှုအများဆုံးရှိတဲ့ရခိုင်ပြည်နယ်အရေးနဲ့ကိုဗစ်ရောဂါကာကွယ်ရေးကိစ္စတွေပါဝင်ပွဲရှိကြောင်းဒေါက်တာလှကျော်စောကထည့်သွင်းပြောဆိုပါတယ်။နိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကလည်းတရုတ်ဘက်ကဒီအချက်တွေထက်သွင်းဆွေးနွေးနိုင်ကြောင်းပြောဆိုပြီး2021နှစ်စမ်းမှာအာရှဒေသအတွင်းမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်ဟာနိုင်ငံတကာအခြေအနေနဲ့လည်းဆက်ဆက်မှုရှိနိုင်တယ်လို့သုံးသပ်ထားပါတယ်
။ဒီကိစ္စတွင်ဦးဆောင်တဲ့အမေရိကန်အစိုးရအဖွဲ့တွေဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရဂျာမားအဖြစ်လာနိုင်တဲ့နိုင်ငံဆက်ဆံရေးအခင်းကျင်းပုံမှန်လေးတွေဒီတရုတ်အစိုးရအနေနဲ့ဆွေးနွေးမှုကံတည်းရှိတယ်လို့အသုံးပြုလို့ရတယ်။ဒီအရှိတောင်အာရှဒီခီးစဉ်ကိုကြည့်ရင်လည်းပဲအဓိကကပေါ့လေဒီလာမယ့်နိုင်ငံတကာဆက်ဆံရေးအခင်းအကျင်းမှာအမေရိကန်အစိုးရဖြစ်ဟောအဲ့ဒီအစိုးရရဲ့အင်ဒိုပစိဖိတ်မဟာဒီပွားတွေနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံမှာရောဖြေတာတွင်မှာရောဒီတန်ချင်းတမန်ချင်းအရာပေါ့ကျိုးပင်ပြီးထင်းကြီးတဲ့အခြေလမ်းနဲ့ဖြစ်နေတယ်လို့မြင်တယ်
တနင်္ဂနွေနေ့ကတော့နေပြည်တော်မှာမန္တလေးကျောက်ဖြူရထားလမ်းစီမံကိန်းပြည်မြောက်နိုင်ခြေလေးလာမှုဆိုင်ရာနားလည်မှုစာချုပ်လွှာကိုတရုတ်နဲ့မြန်မာကြားလက်မှတ်ရေးထိုးခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ရှိဟာပြီးခဲ့တဲ့နှစ်ဇန်နဝါရီလတုန်းကလည်းတရုတ်သမ္မတရှီကျင်းပင်နဲ့အတူမြန်မာနိုင်ငံကိုလာရောက်ခဲ့ပူပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
မောင်ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးဆောင်နေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါရဲ့နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါလိမ့်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
့်။ရခိုင်လက်နက်ကန်ရေးအဖွဲ့ကအကြံဖတ်ဖွဲ့ဖြစ်တတ်မှတ်ထားတာကိုဆိုရကရုပ်သိမ်းပေးဖို့ဆိုကိုရခိုင်ပြည်နယ်လှုပ်တော်မှာဒီကနေ့တင်သွင်းရမှာတော့တခဲနဲ့ထောက်ခံခဲ့ကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါအေအဖွဲ့ကိုအကြံဖက်ဖွဲ့စည်းပြီးတတ်မှတ်ထားတာကိုပယ်ဖျက်ပေးဖို့ရခိုင်ပြည်နယ်အစိုးရကတစ်စက်ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့ဆိုကိုဒီကနေ့ကျင်းပတဲ့ရခိုင်ပြည်နယ်လှုပ်တော်မှာတင်သွင်းရမှာကန့်ကွက်တဲ့သူမရှိခဲ့ဘူးလို့ကြောက်တော်မြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးမောင်သန်းစိန်ကပြောပါတယ်
ကျတော့အေကိုဒီအကြံဖက်ဖွဲ့ကပြင်ဆင်ပေးဖို့ရတော်မြို့အစိုးရကိုတိုက်တွန်းတဲ့ဦးသက်သာစိန်ကတော့ဆိုတင်လိုက်တဲ့အခါဒီကတော့မှာတင်တော်သားကိုယ်စားလှယ် NLD ကိုယ်စားလှယ်ပြည်မကင်ကွက်တဲ့သူတော့မရှိပါဘူ
းအစိုးကိုကန့်ကွက်သူမရှိလို့လမ်းမဲ့လှုပ်တော်စီဝေးမှာစဉ်းနေသွားမှာဖြစ်ပြီးဆွေးနွေးလိုတဲ့ပုံကိုယ်တွေဇန်နဝါရီလ13ရက်နေ့မှာနောက်ဆုံးထားစီရင်ပေးသွင်းရမှာဖြစ်ပါတယ်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့ပြစ်ကတ်တိုက်ခတ်မှုရပ်ဆဲနေတာကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်တွေတိုးစက်မှုရရှိအောင်အကြံဖက်အဖွဲ့ဖြစ်ကနေရုပ်သိမ်းပေးရေးအစုကိုတင်သွင်းရတာဖြစ်ကြောင်းအစုတင်သွင်းသူပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးသွန်းသာစိန်က VOA ကိုပြောပါတယ်
အစိုးရတာကတော့ဗျာလက်တွေ့နေပြန်အချိန်မှာတမတော်နဲ့ UNAAA ကအပြစ်ကလည်းမရှိတော့ဘူးတိုက်ပွဲလည်းမရှိတော့ဘူးဒါတွေဟာအပန်းတကြီးမှာယာယီအပြစ်ခံရခဲ့တဲ့အတွက်ဖြစ်ပြနေတဲ့ငင်းကြရဲ့အလားလာတယ်မလားတာကာလအဲမှာတမတော်နဲ့ခိုင်းတက်တော် AA ကလည်းပဲနှစ်ကြိမ်အွန်လိုင်းမှာတစ်ကြိမ်ပေါ့နော်တန်ဆက်မှာတစ်ကြိမ်ပြည့်စုံမှုလို့ရှိတယ်ပြည့်စုံမှုတွေအရာလည်းပဲဒီပြစ်ခတ်တန်တွေအဲ့တော့လေဆိုတော့ဒီနေရာမှာတစ်ဖက်နဲ့တစ်ဖက်ပြဖို့စုံဖို့စကားပြောဖို့အတွက်ခံစားရှိမှုဒါတော့အကျမ်းပဲဆိုတဲ့ပုံပေါက်အကျမ်းပဲဆိုတဲ့မတရားအပြည့်ဆိုတဲ့အစ်ကတွေပါလေတကယ်တမ်းထောင်ရငင်းကြမ်းရေးကိုလိုလားရင်ထောင်ရငင်းကြမ်းရေးကိုတည်ထောက်မယ်ဆိုလို့ရှိရင်အကျမ်းပဲလို့ထုတ်ပြန်ထားတဲ့အဖွဲ့အစည်းကိုယ်တိုင်ကမိမိရဲ့ထုတ်ပြန်ချက်ကိုပြန်လဲရုပ်သိမ်းဖို့လိုတဲ့အတွက်ဒါရီအစိုးရတင်ရတာဖြစ်ပါတယ်
ပြည်ထောင်2020ခုနှစ်မလ23ရက်နေ့ကမြန်မာအစိုးရကနေအေအေရခိုင်နယ်လက်ကန်စစ်ဖွဲ့ကိုမတရားသိမ်းတဲ့အကြမ်းဖက်အုပ်စုဖြစ်ကြီးညာထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်စစ်ရေးပြိပခကာလအတွင်းဒေသခံတွေအနေနဲ့အေအေဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးအကြမ်းဖက်ဥပဒေနဲ့ဖမ်းဆီးထိန်းသိမ်းတရားစွဲဆိုခံရတာတွေများပြားနေတာပါ။ဒီအခြေအနေကိုရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးအတွင်းမှကုစစောသုံးကခုလိုပြောပါတယ်။
အဲ့ဒီမှာဥပဒေဒီငါစီကာကြီးတို့ကားနေတို့ကားကြီးတို့ပေါ့လေဒီပါတယ်နဲ့သစ္စာခေတ္တလေးသူဘလောက်ကြီးပြီးတော့ဘလောက်ပြင်လဲပြီးလဲဆိုတာတော့ကျွန်တော်တို့တာလီရမင်းတောက်ကနေရာနဲ့နေစီတူတော့ရှိနေတယ်မှန်ပ
ါစီယေပတိပခကာလတွင်အေအေဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးဒေတာခန့်တွေဖန်စီခံရတာတရားစွဲဆိုခံရတာများပြားပြီးတက်တည်မခိုင်လုံလို့ပြန်လှုပ်ပေးရတာတွေလည်းရှိနေတယ်လို့ကုစောစောဆုံးကပြောပါတယ်ရခိုင်နယ်နယ်ကအေအေဖွဲ့ကိုအကြမ်းဖက်ဖွဲ့ဖြစ်ပြုတ်သိမ်းပေးရေးကိစ္စနဲ့ပတ်သက်ပြီးတမတော်ဘက်ကတော့ငြိမ်းချမ်းရေးလှုပ်ဆောင်ချက်ပေါ်မှာမူတည်ပယ်ဖြတ်သွားတဲ့သာရကရှိခဲ့တယ်လို့ဗိုလ်ချုပ်စော်မင်းထွန်းကတမတော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်ရွေးကောက်ပွဲကျင်းပနိုင်မဲ့အခြေအနေကိုဖန်သီးဖို့အေအေရခိုင်လက်နက်ကိုင်ဖွဲ့ရဲ့ကမ်းလှမ်းချက်ကိုတမတော်ကလက်ခံပြီးနောက်ပိုင်းရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်ဆိုင်းနေတာနှစ်လလောက်ရှိနေပြီဖြစ်ပါတယ်။ ဆစ်ဘွဲကာလအတွင်းနေရကနေတိတ်ဆောင်လာကြတဲ့ဆစ်ဆောင်တွေနဲ့ကရှစ်တောင်းလောက်နေရပြန်နေကြပြီတသိန်းလောက်လုံးကျုပ်ရေးချင်နေရနေရမပြန်နိုင်သေးဘူးလို့လဲပြီးခဲ့တဲ့တောက်ကြနေ့ကနေပြည်တော်သတင်းစာချင်းလင်းပွဲမှာသမရယုံပြောခွရဦးစော်သေးကပြောဆိုခဲ့ပါတယ်ကျွန်တော်နိုင်ကွန်းအိမ်
ဒီမှာမကြာခင်လာလူကဆက်လို့လက်နက်ကင်မင်းပခတ်တွေရဆိုင်တော့ပေမဲ့တိုက်ပွဲတွေကြာနေတဲ့လက်နက်ကွယ်ပေါက်ကွယ်မှုကြောင့်ပေးဆုံးထံရတဲ့ဖြစ်တွေကြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါအစိုးရတပ်နဲ့ရခိုင်လက်နက်ကင်ရဲ့ဖွဲ့တို့တိုက်ပွဲတင်းထန်ဖြစ်ပေါ်ခဲ့တဲ့ရခိုင်နောက်ပိုင်းမှာမိုင်းနဲ့စစ်ကြံလက်နက်တွေပေါက်ကွယ်မှုတွေကြောင့်မကြာခဏဆိုသလို
bombila, isanamati weayo, either dua, nima, chaledu kwewale, e kwewalo, mutumi lizen on it out somewhere, now a mutumi liz it out.
Manega
Silajan, Lenaji, Pokwebi, the Sundor, and Mutumia Kimbo Hale, Pigre Nega, Chiba, Ding Lenaji, Chia, Pokwe Mujang, the Sundokidaba, Novalashi and Nega, Rakandima, Yuka, Wimajimba, Tikere, Tadima, Tianle Jimba, and Nation, the Pandi Bebo, Epuya Kalinshako, Tamdoga, Lek and Bidena, Takamuri, Yasanga, Nalalau Shini Bime, Sichan, Lenaji, and Yabawin, Nushu, Mudejang, Tokati, and Yabja, Niam, Diana, Tibi, Chinivare, Akulu, Taipuri, Yasanga.
ဒီမြောက်မိုင်းတွေကိုတက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ရှင်းပြသင့်တယ်လို့လေရခိုင်တိုင်းသားမျိုးနွယ်များစေရုံ ဒီတပ်ဖွဲ့တွေဖြစ်နေတဲ့ပြည်နယ်တွေလို့ဒီမိုင်းအချက်ဂရုတွေပေါ့နော်ဒီမိုင်းမြို့မိုင်းနဲ့ပြည်နယ်ကပြည်တွေကိုရှင်းလင်းဖို့အတွက်ဒီမိုင်းအချက်ဂရုတို့ဟာမျိုးတွေဖြစ်နေပါလေကြအဲ့ဒီဂရုတွေမှာကျွန်တော်တို့ကအစိုးရပါမယ်နိုင်ငံတကာအဖွဲ့အစည်းတွေပါမယ်ဒီကားခံအဖွဲ့အစည်းတွေပါမယ်ပေါ့အဲဒီလိုဟာတွေပို့ပေါင်းကြမှာလုံဆောင်နိုင်မှာတာနေဒီဒီကားတွေကချောပါသက်တာမှာဖြစ်ပ
ဒီနေ့ကျွန်တော်တို့ရဲ့စစ်လေးကံပုံးတွေပေါက်ခွေမှုကြောင့်ထိခိုက်ဒေဆုံးတာ36တုံးချက်မိနစ်ရှိခဲ့ကြောင်းလဲခြေသားခံလူထုချေပြူဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းသားမျိုးနွယ်များစီရင်အာရေးစီကမှတ်တမ်းတင်ထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတရင်ပြပို့ထားတာပါ
ဒီအဝင်ခွင့်ပြုချက်အထောက်အထားမရှိဘဲရောက်လာသူတွေအဖြစ်ရိုဟင်ဂျာနောက်ထပ်6ယောက်ကိုရန်ကုန်မြို့မှာဖမ်းဆီးထိန်းသိမ်းလိုက်တဲ့အကြောင်းပြောပြပေးကြပါမယ်။ကျွန်မမိခါပါ။ရန်ကုန်မြို့ကိုတရားဝင်အထောက်အထားမရှိဘဲရောက်လာသူတွေအဖြစ်ရိုဟင်ဂျာတရားနီးပါးကိုဖမ်းဆီးမိခဲ့ပြီးနောက်ပိုင်းနောက်ထပ်6ယောက်ကိုစစ်ဆေးတွေ့ရှိပြီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။တနင်္ဂနွေနေ့လ
ွေပေးပြီးရခိုင်ပြည်နယ်ကြောက်တော်မြို့ကလာရောက်သူတွေဖြစ်ကြကြောင်းကနအူးစစ်ဆေးချက်အရာသိရှိရတယ်လို့တင်ငန်းညိုမျိုးမရဲစခန်းကရဲမှုကောင်းနိုင်က VOE ကိုပြောပါတယ်။ထိမ့်သိမ်းလိုက်သူတွေကိုတော့ကိုဗစ်ကပ်ရောဂါပိုးကူးစက်မှုရှိမရှိစစ်ဆေးဖို့လွှဲပြောင်းပေးထားတယ်လို့လည်းသူကပြောပါတယ
်။ကျွန်တော်တို့ကတော့သူတို့ကိုအခုလောလောဆယ်ရောဂါနဲ့ပတ်သက်ပြီးတော့ quarantine center ပို့ထားတာပဲရှိတယ်။ဒါသူတို့နဲ့ပတ်သက်ပြီးဒီကခံရဖို့ညင်သားပြဘာမှမရှိပါဘူးဗျ။ဒီလာရကားအနေနဲ့သူတို့မူရင်းပြန်ပို့တဲ့အခြေအနေဆောင်ရပါလိမ့်မယ်။နော်။ဒီကတော့ပြောလို့မရဘူး။
ပြီးခဲ့တဲ့သတင်းပတ်ထဲမှာလည်းရန်ကုန်တိုင်းရွှေပြည်သားမြို့နယ်မှာအထောက်ထားမဲ့ရောက်ရှိသူတွေအဖြစ်ရိုးရင်းသားမွတ်စလင်60ဦးရောက်ကိုထိန်းသိမ်းခဲ့ပြီးအဲ့ဒီအထက်မှာကိုဗစ်ရောဂါပိုး96တူတချို့ကိုနောက်ပိုင်းမှာစစ်ဆေးတွေ့ရှိခဲ့ရတာပါရွှေပြည်သားမြို့နယ်မှာတရားမဝင်ရောက်ရှိသူတွေနဲ့ဆက်နွယ်ပြီးလူလေးဦးကိုဖမ်းဆီးအေးအေးယူထားပြီးနောက်ထပ်နှစ်ဦးကိုလည်းအာဏာပိုင
အမည်နဲ့ရွေးချယ်ခံထားရသူဒေါက်တာကျော်စွာဦးကပြောပါတယ်
။တကယ်လို့လည်းဒီတော့ကလမ်းမကြီးအပေါ်ကဒီလေခအင်္ဂါအစီအစဉ်မှာဆိုသူ6ရက်ပေါ့နော်။အဲစတူဒီလေးနဲ့အဲလိုရောင်းရောင်းလေးဖြစ်တော့အနာတာဝန်ကြီးကြည့်ကြည့်လေးရဆိုပြီးတော့ဟိုတန်တရားဖြစ်တာနဲ့သူတို့မေးကြည့်တာ။အမေကြီးရောသူတို့ကဟိုကြောက်တော်ကနေတာပါတဲ့မလေးရှားသွားဖို့ပေါ့နော်သူတို့ငွေ70သိန်းနဲ့အဲသူတို့ကိုဟိုပေါ့ဟိုပို့ပေးမယ်ဆိုပြီးခေါ်လာတယ်အဲသူတို့ခေါ်ဒေတာခေါ်ပေါ့ဖုတ်ပေါ့ပုံစံကြောင့်တကယ်ဟိုဆက်လီကိုပြောတာမျိုးပေါ့အဲပုံနေလာတယ်တဲ့အဲပုံနေလာပြီးတော့သူတို့အလုံးပိတ်ကားနဲ့ခေါ်လာတယ်ပေါ့နော်ဆိုတော့ဟိုဘယ်ခေါ်လာမှန်းမသိသူတို့လည်းအဲ့မှာအဲ့ကားကနေချပြီးတော့ဟိုသူတို့ပြောပေါ့ပြေးသွားတယ်ပေါ့နော်အဲကျွန်တော်ဒီကျမကြီးလည်းခုံးလုံးနေနေတော့ဆိုတော့အဲ COVID ဆန်covid quarantine center ပေါ့လေဒါပြီး covid center ဆင်ပါပေါ့အဲ့တော့အဓိကတော့ကြောက်တော်ကလာတယ်လို့သူပြောပါတယ်ဗျဟုတ်ကဲ့အလေးစားသွားဖို့ဆိုပြီးတော့ဟုတ်ဟုတ်အဲ့တော့ကျွန်တော်ရဲ့ဒီတကယ်လို့ねပညာရေး college မှာဖွင့်နေတာလေ quarantine center တခုမှာသူထားပါတယ
်ညီမအစိုးရဟာ ranger ဆိုတဲ့အတုံးလုံးကိုတော့တရားဝင်အတိမတ်ပြုလက်ခံမထားသလိုတရားဝင်ခီးသွာလာခွင့်တွေကိုလည်းကန့်သတ်ထားတာကြောင့်အခုလိုမကြာခဏဖမ်းဆီးခံရမှုတွေနဲ့ကြုံတွေ့ရလေရှိပါတယ်။ရိုဟင်ဂျာအရေးလှုပ်ရှားနေတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကဦးကျော်စိုးအောင်ကတော့ရိုဟင်ဂျာတွေဟာလူမှန်ခိုးတွေရဲ့မကြာခဏပြစ်မှတ်ထားခံရလေရှိတယ်လို့သူကပြောပါတယ်
။အခုကလူမှန်ကိုဖွဲ့စားကြည့်ရကလကအနောက်ဖက်ကနေနေတဲ့ဒေသခံရိုဟင်ဂျာဖွဲ့စားကိုမွေးတုပ်တယ်အဲ့ဒီလူရဖွဲသားတွေကဟိုဘင်္ဂလားဒေ့ရှ်ကတည်းကစကန်လေလူခေါ်တယ်ဟိုပတ်စံပြီးပြီးတော့ခိုင်းတယ်ပတ်စံလေဒီတသိန်းနဲ့တင်းမဟုတ်ဘူးတော်တော်ကိုဗစ်ကာလမှာ35သိန်းနဲ့တိန်း30 30 40ဆိုတာနည်းနည်းတော့ပတ်စံမဟုတ်ဘူးအဲ့လိုပတ်စံနေယူပြီးတော့ခိုင်းတော့ပတ်စံနဲ့မလူယူပြီးတော့လုပ်နေရတဲ့သဘောအဲ့ဒါတစ်ပိုင်းလူကြီးရတစ်ပိုင်းကကျွန်တော်တို့နိုင်ငံမှာလူကြီးရကတနေရာနဲ့တနေရာဆိုတာတော်တော်လေးကက်စစ်စစ်နေရှိနေတယ်ကိုဗစ်ကာလဖြစ်တော့လေပူပြီးတော့တင်းတင်းကျပ်ကျပ်လူကြီးမှုရှိတယ်ဒီလုံးကျုံမှုရဲ့ဈာမှာဒီကိုလာနိုင်တယ်ဆိုတာကတော်တော်အံ့ဩစရာကောင်းတယ်။ဒီကုန်းထုတ်စရာလည်းကောင်းတယ်
။ပြီးခဲ့တဲ့သတင်းပတ်မှာပဲထိုင်းနိုင်ငံဘန်ကောက်မြို့မှာတရားဝင်ရောက်နေတဲ့ရိုဟင်ဂျာတချို့ကိုအာဏာပိုင်တွေစစ်ဆေးတွေ့ရှိခဲ့ရပြီးထိန်းသိမ်းခဲ့ရပါတယ်။ဖမ်းဆီးမိသူ19ဦးအနက်မှာအနည်းဆုံး9ဦးဟာကိုဗစ်ရောဂါပိုးကူးစက်နေတာတွေ့ရှိရတာကြောင့်စောင့်ကြည့်စစ်ဆေးနေသလိုနောက်ဆက်တွဲတရားမဝင်ဝင်ရောက်လာသူတွေတားဆီးဖို့မြန်မာနိုင်ငံနဲ့နယ်စပ်မှာလည်းလုံခြုံရေးတွေတိုးမြင့်ချထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကပိုးကူးစက်မှုရောဂါရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှကောင်းစီတက်တယ်လားကြည့်ရအောင်ပါအသက်9နှစ်အောင်ကလေးဆိုရင်နှကောင်းစီတက်ဖို့မလိုပါဘူးသူတို့ကြည်ချလဲတက်ထားတယ်မှာမဟုတ်လို့ပါဒါမဲ့အချိန်လေးအချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှကောင်းစီတက်ထားဖို့လိုနိုင်ပါသေးအသက်6နှစ်နဲ့17နှစ်ကြာကလေးတွေနှကောင်းစီတက်ရပါမယ်သူတို့ပမာဏကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာကြပေးရပါမယ်အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပြီးခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းစီတက်ရပါမယ်။အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုလက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစီမဖြစ်မနေတက်မခိုင်းတဲ့နဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါ၊ကင်ဆာယောဂါ၊ဒီလိုယောဂါအခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းစီတက်ဖို့လိုပါတယ်။ကျမရေကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေကွာချားမနေနိုင်ရင်ပိတ်နှခေါင်းစီတက်တင်တာပါကလေးတွေကနှခေါင်းစီမတက်ခင်လက်ကိုပိုးတက်စီရနေဆိုရင်စက္ကန့်20ရေနဲ့စက္ကန့်နဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်နှခေါင်းစီကနှခေါင်းပါးစပ်နဲ့မေးစီးတို့ကိုတေချာဖုံးနေအရွယ်ဆောင်းမှန်ဖြစ်ဖို့လိုပါတယ်တခါရဲ့နှာခေါင်းစီးကိုတို့မနေရသလိုမေးစီးအောင်မှမထားရ၊ဗစက်နဲ့မကပ်ရ၊သူများကိုလည်းပေးမတော့ရပါဘူး။နှာခေါင်းစီးချွပင်းရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာ၊ကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရည်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်။အမေရိ American Tamra Donald Trump go talk on a Luoji, Pika Baga, Luto, Saunte, a Din Chopia, when you carry a piano by Lumokoya, Gomli Ripagale, a jump at Subumuri, Tapido Mopopa, Tacho Muri, Dolo Lavare, Dicha Mabe, Tamra Trump go talk on Duri, Domiare, Nota Lumu Saminat, Pupide, Balagule, Apple, Ne Amazon Gomli Ruga, Pear Shah Labare, Rider Dring, which he can be Jamana or Sabido Din Piabame. No မှာတောင်းရင်းကကျင်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲမသမမှုတွေရှိခဲ့တဲ့ဆိုပြီးသမ္မတထရမ့်ရဲ့ဆွဆွဲပြောဆိုမှုကိုယုံကြည်ကြတဲ့သူ့ကိုထောက်ခံသူတွေလွှတ်တော်တဲ့ဝင်ရောက်စီးနင်းခဲ့တဲ့ပြည်နောက်ပိုင်းလူမှုကွန်ရက်ကော်မတီတွေဖက်ကအကြမ်းဖက်မှုတားဆီးဆောင်ရွက်ချက်တွေတိုးလုပ်လာပါတယ်သမ္မတထရမ့်ကသူ့ကိုထောက်ခံသူတွေကိုတရက်ပြောဆိုဆက်ဆံရမှာအဓိကထားတုံးနေတဲ့သူ ဒီတာခေရုံကြောင့်ဒီတာကုမ္ပဏီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီအချိန်မှာပဲတမနာထရမ့်ကိုထောက်ခံသူတွေကြားရေးပန်းစားတဲ့ပါလာလူမှုဆန္ဒနာကိုအက်ပယ်အက်ပ်စတိုးကနေဇန်နဝါရီလဆယ်နေ့မှာဖယ်ရှားလိုက်ပါတယ်အကြံဖက်မှုတွေပေါ်ပေါက်လာအောင်ရေးသားဖော်ပြချက်တွေကိုပါလာလူမှုဆန္ဒနာဖက်ကကာကွယ်တားဆီးမှုတွေလုံလောက်အောင်မလုပ်တဲ့အတွက်အခုလိုပေးလိုက်ရတာဖြစ်တယ်လို့သက်ဆိုင်ရ တွေကိုသူ့ကိုထောက်ခံတဲ့သူတွေအပြေဝါယုံကြည်နေတာပါကန့်ကွက်ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့သမ္မတထရမ့်ကိုထောက်ခံသူပေါ်လီဘလွန်ကအခုလိုပြောပါတယ
် I say what the government's doing is an attack on our freedoms
အစိုးရရဲ့ဆောင်ရွက်ချက်တွေကကျွန်တော်တို့ရဲ့လွတ်လပ်ခွင့်ကိုတိုက်ခိုက်နေတာဖြစ်ပါတယ်အခုလိုလာပြီးတော့ဆန္ဒပြတာကဒီမိုကရေစီစနစ်ကိုတိုက်ခိုက်တာမဟုတ်ပါဘူးကျွန်တော်တို့အားလုံးစိတ်ပြတ်လက်ပြတ်ဖြစ်နေကြတာပါ
နိုဝင်ဘာ3ရက်နေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရထားတဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုလွှတ်တော်ကအတည်ပြုရေးဆွေးနွေးနေကြတဲ့ဇန်နဝါရီ6ရက်နေ့မှာသမ္မတထရမ့်ကိုထောက်ခံသူလူအုပ်ကြီးကလွှတ်တော်ရဲ့အတင်းဝင်ရောက်နောက်ဆက်ခဲ့တာကြောင့်လွှတ်တော်အစည်းအဝေးကိုရန်နာခဲ့ရတာပါအစည်းအဝေးဥပဒေဖြစ်ဆောင်ရနေတဲ့သူသမ္မတမိုက်ပန့်စ်အပါအဝင်အမတ်တွေအားလုံးပြောလို့ရမှာနိုင်ရင်နဲ့ခြေချအောင်တင်ဆောင်နေခဲ့ရတာဖြစ်ပါတယ်။သမ္မတထရမ့်ကိုထောက်ခံသူအားလုံးကစုဖို့အကြမ်းဖက်မှုကိုအားပေးပုံတော့မရပါဘူး။လွတ်တော်အဆောက်အုံထဲအသင်းဝင်ရောက်တဲ့ဒီလိုရက်ကိုသဘောမတူတဲ့ Jeff Seymour ကတော့ Republican နဲ့ Democrat Party ဝင်တွေဆွေးနွေးတိုင်ပင်ပြီးတော့အဖြေရှာတင်တယ်လို့အခုလိုပြောပါတယ်။
Sit them down at a round table and say, hey, let's work this out like adults. We're all mature here. We're not little toddlers.
Well, I know my time is using that sooner time than I did my day. General, I'll have you checked it through. Clearly, I'm mobile.
လွတ်တော်နဲ့မလမကားမှနေထိုင်တဲ့ Caroline Michelle ကတော့အလားတူတိုက်ခိုက်မှုမျိုးထပ်ဖြစ်လာမှာမဟုတ်ဘူးလို့မျှော်လင့်နေပါတယ်
. I don't think they're going to have the balls to come back down here.
ဗိုလ်ဘုန်းတော်ကလွတ်တော်ရဲ့ဝင်ပြီးတိုက်ခိုက်တာမျိုးနောက်ထပ်လုပ်ရတဲ့တက်တီမျိုးရှိကြတော့မှာမဟုတ်ဘူးလို့ထင်ပါတယ်
Facebook နဲ့ Instagram လူမှုကွန်ရက်ကုမ္ပဏီတို့ကလည်းသမ္မတထရမ့်ရဲ့အကောင့်တွေကိုအချိန်အကန့်အသတ်မရှိပိတ်ထားတာပါ။ Google ကုမ္ပဏီကလည်းပါလာလူမှုဆာမျက်နှာကိုတောက်ကြားနေမှာဖယ်ရှားထားတာဖြစ်ပါတယ်။ပါလာလူမှုဆာမျက်နှာကိုလွှတ်တော်ထဲဝင်ရောက်စီးနင်းခဲ့သူအများအပြားအသုံးပြုကြတာကိုထောက်ပြပြီးဒီလိုအကြမ်းဖက်မှုတွေထပ်ပြီးတော့ပေါ်ပေါက်မလာအောင်ဘယ်လိုလုပ်ကြမလဲဆိုတဲ့အသေးစိတ်အစီအစဉ်တွေကို24နာရီအတွင်းတင်ပြဖို့ Apple ကုမ္ပဏီကတောင်းဆိုထားပါတယ်။ Amazon ကုမ္ပဏီရဲ့ဆောင်ရွက်ချက်ကတော့အတော့ကိုထိရောက်မှုရှိတာပါ။ပါလာလူမှုဆန္ဒနာကိုလက်ခံမဲ့ကုမ္ပဏီတခုမပေါ်ပေါက်လာခင်ကာလပတ်လုံးသူ့ရဲ့လူမှုဆန္ဒနာအွန်လိုင်းကနေလုံးဝကွဲပြောင်းနေဦးမှာလည်းဖြစ်ပါတယ်။ကျမနောင်လောပါ
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ခင်ဗျာရှင်ကျမတင်ကြီးထိုက်ပါအာရှနိုင်ငံ၄ခုကထုတ်လုပ်တဲ့ကာတာယာတင်းသွင်းမှုမှာအထူးသွင်းကုန်ကိုစီးကျက်ဖို့အမေရိကန်ဘက်ကပနာမဆုံးဖြတ်ချက်ကြောင့်ဒီနိုင်ငံတွေရဲ့ပြည်တွင်းဆက်မှုလုပ်ငန်းတွေမှာအဟန့်အတားဖြစ်လာနိုင်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသမ္မတယာရုသက်တမ်းကုံဆုံးခါကြီးနောက်ဆုံးရက်ပိုင်းတွေအတွင်းနိုင်ငံခြားကုန်သွယ်ရေးကိုတင်းတင်းကျပ်ကျပ်ကင်တွယ်ဖို့အပြည့်ဆောင်ရွက်နေတဲ့အချိန်မှာပဲဒီကိစ္စထွက်ပေါ်လာတာပါRuff Jenny's people တဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်။ဤ ကျွန်တော်တို့ရဲ့တွင်ကားတွေနဲ့ကုန်တင်ကားအသေးတွေမှာတုံးတဲ့ကားတရားတွေကိုအခွန်စည်းချက်ဖို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကဒီဇင်ဘာလ3ရက်နေ့ကပနမဆုံးဖြတ်တာပါ။နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ပြီးရင်မေလ�14ရက်နေ့မှာအပိတ်သတ်ဆုံးဖြတ်မယ်အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာထားပါတယ်။ဒီဆုံးဖြတ်ချက်ဒီဖြစ်လာရင်တောင်ကိုရီးယား၊ထိုင်ဝမ် ဒီအခွန်စည်းချက်မှုကထိုင်ဝမ်တက်တော်တည်တည်တာတာတက်ရောက်မယ်လို့ထိုင်ဝမ်ရင်းနှံဓာတ်တုပစ္စည်းဆိုင်ရာအတိုင်ပင်ခံလုပ်ငန်း ပိုးကုံလုပ်ငန်းရှင်တွေကအမေရိကန်ပြည်သူအတွင်းကိုရှော့စည်းနဲ့ကားတရားတွေတင်ပို့နေတယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကနေဦးတွေ့ရှိထားကြောင်းဌာနရဲ့ဝက်ဘ်ဆိုက်မှာဖော်ပြပါတယ်။နိုင်ငံတကာစက်မှုအလုပ်သမားတက်မကအဖွဲ့အစည်းဖြစ်တဲ့ အမေရိကန်နဲ့ဂျပန်ယင်းနှိမ့်ညွန့်နှံသူတွေအဓိကလုပ်နေတဲ့ထိုင်းနိုင်ငံတွင်မော်တော်ကားထုတ်လုပ်မှုကဏ္ဍကနေအမေရိကန်ကိုတင်ပို့မှုကနှစ်ထောင်၁၉ခုနှစ်မှာဒေါ်လာတန်၁၉၀၀ကျော်ရှိခဲ့ကြောင်းလဲအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။မော်တော်ကားထုတ်လုပ်မှုလုပ်ငန်းကဏ္ဍကထိုင်းနိုင်ငံရဲ့လုတ်သားအများဆုံးလုပ်ငန်းကဏ္ဍကြီးငါးခုထဲမှာတစ်ခုအပါအဝင်ဖြ Emory Tekutuka, and Yesa Nangaye Tipan Pamaka, Richard Dunaga Piovari. Nyasuka, American Pirasuku, Tempo Ramahope Mele, a Kakonja, Konto Lungamboma, a Chiche, Tayamu Shinane, Tuka Piovari.
It might severely impact that industry. It's not. Hangani,
American Poma, Loa Hiko Niramu, Hopau, Tavi Mele, Tangaye, Motoka, Tolomo, Lunga, and Tredo, Zietcheka, Yichinane, Pamaka, Tunaga, Tunta, Toraba. ချန်ရှင်းတရာနဲ့နန်ခန်းတရာတို့ကပြည်ပကိုတရာအဓိကတင်ပို့သူတွေဖြစ်တယ်လို့ထိုင်ပေအခြေဆိုင်ပိုလာရိုက်စ်သုတေသနအဖွဲ့ရဲ့ဥက္ကဋ္ဌလီယန်ကျူယန်ကပြောပါတယ်နန်ခန်းတရာလုပ်ငန်းကြီးဆိုရင်ဝင်ငွေရဲ့30%ရာခိုင်နှုန်းကအမေရိကန်ကိုတင်ပို့မှုကရရှိနေတယ်လို့သူကခန့်မှန်းပါတယ်သူဆက်ယုံတွေကတွင်းကုန်ကိုရှောင်ရှားနိုင်တဲ့ပြည်ပတွေမှာမဟုတ်ဘဲ ထိုင်ဝမ်မှာရှိနေတာကြောင့်အခွန်တိုးမဲ့ရေဆိုးရင်ပွဲရှိတယ်လို့လဲလီယန်ကျူယွန်းကခန့်မှန်းပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနန်ကန်လုပ်ငန်းဘက်ကတော့မှတ်ချက်ပေးဖို့မေးမြန်းတာကိုမဖြေပါဘူးအမေရိကန်ဘက်ကအခွန်နဲ့ပတ်သက်ပြီးမဲလုံးပေးမှုမျိုးမရှိတာကိုထင်မိစေဖို့အတွက်အမေရိကန်ဈေးကွက်ကိုတင်ပို့တဲ့နေရာမှာထိုင်ဝမ်တင်ပို့သူတွေကတမင်ဈေးလျှော့တာဖြစ်နိုင်တယ်လို့လဲအတိုင် 2012ခုနှစ်မှာအမေရိကန်နဲ့လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်မှာပါဝင်လာခဲ့ပါတယ်။ Polarize သုတေသနအဖွဲ့ရဲ့ဥက္ကဋ္ဌလီယန်ကျွရွန်းကတော့အခုလိုသုံးသပ်ပါတယ်။
我们刚刚得到的一个结论就是说没有。
臭比丢啊没所以呢切签的样不懂没心态拿不得。特别没来比如把杨木松拿回去第八个小弟呢臭杨没所以龙眼没有够的。美丽干队白改追求到没所以呢台湾龙眼队阿龙队就有心态呢就都卡修面拿批发的。别人啊共臭楼主人呢အမေရိကန်စီးပွားရေးသမားတွေကတော့အမေရိကန်ရဲ့အခွန်ကောက်မဲ့ကိစ္စကိုကန့်ကွက်တယ်လို့ဟိုချီမင်းစီးတီးက Social Sciences and Humanities တက္ကသိုလ်ကနိုင်ငံတကာလေ့လာရေးဌာနညွှန်ကြားရေးမှူးငုရဲတန်ထရန်ကပြောပါတယ်
They are not satisfied with what the department is targeting.
ဘီယန်နာကတာယာထုတ်လုပ်မှုလုပ်ငန်းတွေပေါ်မှာအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနရဲ့ပြစ်မှတ်ထားဆောင်ရွက်မှုအပေါ်သူတို့ဘက်ကတော့မကျေနပ်ကြပါဘူးတဲ့ဒီလုပ်ငန်းတွေနဲ့လှုပ်လှုပ်လာတာလဲကြာပြီးသူတို့တရားဥပဒေနဲ့အညီဆောင်ရွက်နေတာကိုလည်းသိတယ်အစဉ်ပြေနေတာဆိုတာလည်းသိတယ်ဆိုတော့ဒီလုပ်ငန်းအပေါ်မှာအခွန်တိုးကောက်မဲ့ကိစ္စကအကျိုးတင်ကြောင်းတင်မဟုတ်ဘူးလို့ယူဆနေကြတယ်ဆိုပြီးသူကပြောသွားတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကို2019ခုနှစ်အတွင်းတာယာတင်ပို့မှုမှာတော့ တောင်ကိုရီးယားကဒေါ်လာတန်1200နီးပါးဗီယက်နမ်ကဒေါ်လာတန်480နီးပါးနဲ့ထိုင်ဝမ်ရဲ့တင်ပို့မှုကဒေါ်လာတန်380နီးပါးရှိခဲ့ကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနဘက်ကထုတ်ပြန်ထားပါတယ်အမေရိကန်ကုန်သွယ်ရေးဥပဒေကိုတင်းတင်းကြပ်ကြပ်ကျင့်သုံးဖို့ကသမ္မတဒေါ်နယ်ထရန့်အစိုးရရဲ့အဓိကအာရုံစိုက်တဲ့ကိစ္စတစ်ခုဖြစ်တယ်လို့လဲအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာန website ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းဖော်ပြပါတယ်။သမ္မတထရန့်အစိုးရလက်ထက်အတွင်းကုန်သွယ်ရေးဝန်ကြီးဌာနဘက်ကအမေရိကန်ပြည်ထောင်စုအတွင်းလျှော့ဈေးနဲ့တင်ပို့မှုတွေနောက်အခွန်ဆိုင်ရာစုံစမ်းစစ်ဆေးမှုအသစ်360အထိလုံဆောင်ခဲ့ပြီးဒီအရေးအတွက်ဟာဆိုရင်အရင်သမ္မတဘရက်အိုဘားမားလက်ထက်ကနေရှင်ရင်289ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်။သမ္မတထရန့်ရဲ့ခြေပြန့်တဲ့ကုန်သွယ်ရေးမူဝါဒအရတာယာတင်သွင်းဖို့အပေါ်အခွန်ကောက်ရေးဖြစ်လာတာလို့လဲအတိုင်းပင်ခံလုပ်ငန်း DMI ရဲ့အကြီးအကဲဒန်နီဟိုကပြောပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်လက်ထက်မှာတော့ကာတာယာတင်သွင်းမှုအပေါ်အခွန်ကောက်မဲ့ဆုတ်ဖြတ်ချက်ကိုပြင်ဆင်နိုင်တယ်လို့လဲဗီယက်နမ်နိုင်ငံဟိုချီမင်းစီးတီးက Social Sciences and Humanities တက္ကသိုလ်ကနိုင်ငံတကာလေ့လာရေးဌာနညွှန်ကြားရင်းမူငွေရတန်ထရန်ကပြောပါတယ်
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မမ COVID ကာယရောဂါကြောင့်ထိခိုက်နေတဲ့လုပ်ငန်းတွေထဲမှာစားတောက်ကုန်တွေကိုထုတ်လုပ်ဖြန့်ချီရောင်းချတဲ့လုပ်ငန်းတွေလည်းပါဝင်ပါတယ်။ New Normal အခြေအနေသင့်ပါ weather တွေကို online ပေါ်ကနေဆက်သွယ်ကြော်ညာပြီးတော့စားတောက်ကုန်တွေကိုအရောက်ပို့ပေးနေရတဲ့ပုံစံဖြစ်လာတယ်လို့မြန်မာနိုင်ငံမှာအစားအသောက်မျိုးစုံကိုထုတ်လုပ်တင်ပို့ရောင်းချနေတဲ့စားတောက်ကုန်လုပ်ငန်းထုတ်လုပ်ရေးလုပ်ငန်းရှင်ဦးမင်းပညာဆန်းကပြောပါတယ်။သူကတော့Hinda Group Holdings ရဲ့အမှုဆောင်အရာရှိချုပ်ဖြစ်ပါတယ်။ COVID ကာလမှာ online ကိုအားကိုးပြီးစားတောက်ကုန်တွေပို့ဆောင်ဖြန့်ဖြူးနေတဲ့ new normal ပုံစံတစ်ကိုဦးမင်းမကြားဆန်းကအခုလိုပြောပြပါတယ်
။ကျွန်တော်တို့မှအဓိကစားတောက်ကုန်ကကျွန်တော်တို့ distribution ပေါ့နော်။ဖြန့်ချီရေးကိုအဓိကလုပ်ရတာကို။အဲ့တော့ COVID ဖြစ်သွားတာနဲ့ကျွန်တော်တို့ရဲ့ပြဿနာကဒီ stay home တို့ lockdown တို့ဖြန့်ချီရေးလုပ်ရတာဖြတ်သွားတာပေါ့။ဒါကတော့လုံးဝဟိုခါတိုင်းသွားနေကြပုံစံလိုက်customer တွေကို PC delivery ပို့မယ်ဈေးရောက်မယ်ဆိုင်ဒီမှာ market သွားမယ်အဲ့ဒါတွေကကျွန်တော်တို့သွားလို့မရဘဲနဲ့ဒါပေမဲ့ကျွန်တော်တို့ကဘာပြန်ချိတ်လဲဆိုတော့ customer တွေကတော့စားဖို့လိုအပ်တယ်ဒီစားတော့ကတော့နေတိုင်းစားနေရတဲ့ PC ဖြစ်တဲ့အတွက်ဒီ PC ကတော့အများအားရှိနေတာသူတို့စားနေမှာပဲဆိုတော့အဆုံးကျတော့ကျွန်တော်တို့ online နဲ့ချိတ်ရတာပေါ့နော် online နဲ့ဆိုသူတို့ရောက်မဲ့နေရာတွေကိုကိုကဟိုဟို internet ကနေတစ်ဆင့်တို့မဟုတ်ကျွန်တော်တို့ Facebook Messenger အမှုပေးစကားမျိုးမျိုးပေါ့နော်အဲဒီကနေမှသူတို့ reach out လုပ်ပြီးတော့ကျွန်တော်တို့သူတို့နဲ့ online ဆက်သွယ်လုပ်ပြီးတော့အဲ့ဒါကို delivery ကျွန်တော်တို့သွားလို့ရသွားနေရတာပုံစံလေးကတော့အဲ့ဒီလိုပြောင်းသွားတော့ပေါ့
ဆိုတော့ဒီဦးမင်းမကြာဆန်းတို့ရဲ့ဒီအစားတောက်ကုန်တွေကများသောအဖြစ်ကဒီစီတုဘူးတွေနဲ့ထုတ်လုပ်ပြီးတော့ဟိုရောင်းချတာမျိုးဆိုတော့အဲ့ဒီလိုမျိုးစီတုဘူးအစားတောက်တွေထုတ်လုပ်တဲ့နေရာမှာရောဟိုဘလို new normal အပြောင်းလဲတွေဖြစ်သွားတယ်ဆိုတာလည်းပြောပြပါရှင
့်ဟုတ်ကျွန်တော်တို့အဓိကတော့ခုနကတော့ကုန်ကျန်းကုန်ကျန်းနေကျွန်တော်တို့ဝယ်ရတဲ့နေရာမှာအရင်လိုမဟုတ်တော့ဘူး။ဆန်းချောင်းတွေပိတ်သွားတယ်အလုပ်လုပ်ရတဲ့နေရာမှာ။အဲတော့တချို့ကုန်ကျန်းတွေကဝယ်ရခက်သွားတော့ပေါ့နော်။အဲတော့ပစ္စည်းတွေကကျိုးမာတယ်၊ကျိုးပြီးတော့လောက်ရတယ်၊ကျိုးစုဆောင်ရတယ်။နောက်အလုပ်သမားတွေကလည်းအများအားမှကျွန်တော်တို့ဟိုသူ့တတ်မှတ်တဲ့ပုံစံတိုင်းကျွန်တော်တို့ကသွားရတယ်စိတ်ယုံမှလည်းလူအများကြီးထားလို့မရဘူး။တချို့ကလည်းအလုပ်သမားတွေကလည်းအလုပ်တက်လို့ခက်တယ်။တချို့ကလည်းပြန်သွားပြီးဟိုလော့ကဒေါင်းပြစ်ပြပြန်လာလို့မရဘူးဆိုတော့ကျွန်တော်တို့အဲ့ဒီအပေါ်မှာအမြင်အကုန်လုံးတော့ကြိုတင်ပြီးတော့စီမံခန့်ခွဲရတော့ပေါ့အရင်တော့လို့ပုံမှန်တော့မဟုတ်တော့ဘူးအရင်တော့ဆိုအလုပ်သမားအတွက်သူချိန်လာချိန်မှလာတယ်ဒါဒါလုပ်မယ်အပပပါလုပ်မယ်အားလုံးပလန်ချလာတယ်ကိုယ်အဲ့လိုမဟုတ်ဘူးအရင်ရမယ့်ဟာကိုကျွန်တော်တို့အရင်ကြိုလောက်ထားတယ်ဖြစ်လာပြီးလုပ်သမားမရှိဘူးမတတ်နိုင်ဘူးအယောဂါတွေ့တယ်ဆိုရင်ကျွန်တော်တို့အဲ့ဒါစနားလိုက်ပြီးရင်ကျွန်တော်တို့ကတခါအချိန်ကြီးကောင်းတယ်ပြန်လုပ်လို့ရမယ်ဆိုရင်လာနိုင်တဲ့ဆိုရင်လာကုန်ကျန်းတွေကလည်းရမယ်ကုန်ကျန်းရှင်ရရတဲ့ကုန်ကျန်းကိုရင်လုံမရဘူးဆိုရင်အဲ့ကုန်ကျန်းကနောက်မှလုံအဲ့ဒီလိုမျိုးတော့နည်းနည်းလေးစီစဉ်ရတာပေါ့နော်နည်းနည်းတော့အခက်အခဲရှိတယ်ဒါပေမဲ့လည်းကြာသွားတဲ့အခါကျတော့လည်းဒါလည်းကျွန်တော်တို့ကအဆင်ပြေသွားတော့ပေါ့အနေထားတော့အဲ့ဒီလိုဖြစ်သွားတာဟုတ်ကဲ့
ဟုတ်အဲ့တော့ဆောစောပြောသလိုဆိုရင်ဒီအကုန်ပစ္စည်းထုတ်လို့ရေးပိုင်းပေါ့နော်အဲ့မှာရောတော်တော်လေးထိခိုက်သွားတယ်လို့ပြောနိုင်လားရှင့်
ဒီဘွားကြီးကတော့ဟိုစားတော့ကုန်လေမန်ကတော့ထိခိုက်တော့ပေါ့ကျွန်တော်တို့ရောင်းနေကြပေါ့လုံးဒီဖြစ်လာတဲ့ဟာတွေရောင်းရခက်တာတွေကြတော့ကျွန်တော်တို့မဆေးပေါ်လုံးနည်းနည်းနေဝတာပေါ့နော်ဒါပေမဲ့လေဟိုအဓိကကတော့ဟိုအလုပ်သမားတွေနည်းနည်းထိခိုက်တယ်သူတို့တို့အတွက်တချို့လူနန်းတွေကျွန်တော်တို့ရှော့လိုက်ရတဲ့အပိုင်းတွေရှိသွားတော့ပေါ့နော်
အခုဒီကိုဗစ်ဖြစ်လာတဲ့ကာလမှာရောဒီလိုမျိုးစိတ်ကုန်ပေါ့နော်အစားအသောက်စိတ်တို့ဘူးနဲ့ထုတ်လုပ်တဲ့အစားအသောက်တွေရဲ့ဝယ်လို့အပိုပြီးတော့များလာတယ်လို့ရောမြင်ပါလားရှင့်ဟုတ်ကဲ့ကျွန်တော်တို့အဓိကကတော့ဒီဟိုဟို instant food တွေကပိုပြီးတော့ဒီကိုဗစ်ဖြစ်တဲ့အချိန်မှာလူတွေပိုစားလာတာပေါ့instant food ဆိုတော့ဈေးမသွားခြင်းဘူးတခါတည်းဟိုဟိုဟာပေါ့နော်မှားလိုက်မယ်ရေဒီမိတ်ပေါ့ဆိုတော့
ဆိုတော့ဘယ်လိုပြီးအပြင်းမရှိနေတဲ့အစားအသောက်ပြီးပုံစံကိုကျွန်တော်တို့အိမ်မှာစားလို့ရတဲ့ဖုတ်များတွေကတော့တဖြည်းဖြည်းနဲ့တော့ဒူတီမန်တက်လာမှာပေါ့ဒါလည်းဟိုကမဖြစ်ခင်ကာလပေါ့နော်ကိုဗစ်ဖြစ်လို့ဖွင့်သွားလို့ရှိရင်တော့ဒီဖုတ်တွေကတမျိုးပြောင်းသွားလိမ့်မယ်လို့ကျွန်တော်တို့ယူဆတော့အဲ့တော့ဒီကိုဗစ်ဆိုတာကလည်းဒီကိုဗစ်ကရောဂါဆိုတာကလည်းဘယ်တော့
အဲဆုံးတက်မယ်ဆိုတာလည်းမသိနိုင်သေးဘူးပေါ့နော်ဒီလိုမျိုးရေရှည်ဖြစ်နေမယ်ဆိုရင်ရောဒီဦးမင်းမညာဆန်တို့ရဲ့အခုဒီလုပ်ငန်းတွေပေါ့နော်စားတောက်ကုန်လုပ်ငန်းတွေကိုရှေ့ဆက်ဘယ်လိုသွားမယ်ဆိုတဲ့အစီအစဉ်မျိုးတွေရောလုပ်ထားပါလဲရှင့်အခုကတော့ကျွန်တော်တို့ကတော့ဒီလိုပဲဖြစ်နေတာပဲရှစ်လနဲ့တစ်နှစ်လောက်ရှိပြီဆိုတော့ကျွန်တော်တို့ကနည်းနည်းတော့ဟိုဒီနီယူနော်မယ်ကိုကျ season Barabo. Or Dimamiala, Miada, Miala, the Lua Leobo. Or Digaro, the Soya, Ditanga, Topian Jacaro, General Yiji, the Boadro, Lorongo, like Vito Alumiara, Uze only Lalumiara, General Balumia. Erika Jan, Lodomaria, who drew it, Lomolo, to a true Malenin Aravono. General Sayonga, Lomishi, the Chose Aidia, General Puman Pinia. And he has a general as shown by Arabo. Aro, the Metariale, who Punai Pilais or General Punache Malo, Punache Macanana, Adelu Pinero, Aro, any time of a good loan in a Shilapi visa, she's a child, Dilu Ponsame, General Satuame. Nome Mayakim, or New Nomes Role, Ponsana, Dilu, you have your domelu, General Usarabo, no? Ulu Alu, Pun Nomelu, General Musadi.
ညောင်းတော့မှအခြေအနေသစ်ပေါ်လိုက်ပြီးတော့လုပ်ငန်းပုံစံကိုလိုက်ပြောင်းနေကြရတာဖြစ်ပါတယ်။အခုအနေအထားပြောရင်တော့စီးပွားရေးကတော့ဟိုးအရင်တုန်းကပုံစံနဲ့မတူဘဲနဲ့ကျွန်တော်တို့ကညူးနော်မယ်ဆိုတော့လုပ်ရတာပေါ့နော်။ဒါလည်းကာကွယ်ဆေးပေါ်လာပြီးဘယ်လိုမျိုးထပ်ဖြစ်လာအောင်မလဲဆိုတာလည်းကျွန်တော်တို့အမြဲတမ်းစောင့်ကြည့်ပြီးတော့အနေအထားတစ်ခုပေါ်မှာပြောင်းလဲပြီးတော့အမြဲတမ်းလုပ်န ကျွန်တော်တို့ရဲ့လူလက်ခွင့်ကိုတိုက်ခိုက်နေတာဖြစ်ပါတယ်အခုလိုလာပြီးတော့ဆက်ဦးမင်းပညာဆန်ဖြစ်ပါတယ်ကိုဗစ်ကြောင့်မြန်မာနိုင်ငံမှာဖြစ်လာတဲ့ညှို့နှော်မှုအပြောင်းအလဲတစ်ခုထဲမှာအိမ်မှာအလွယ်တကူဝယ်အသင့်စားသုံးနိုင်တဲ့စားသောက်ကုန်တွေကိုဝယ်ယူစားသောက်သူတွေများလာတယ်လို့လည်းသူကပြောပါတယ်ရှင်ကျွန်မဆူမြတ်ပါမှာ မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရည်စည်းမှာခေတ်စားနေရတဲ့ချင်းပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါကိုရီးယားကကေပေါ်သတင်းတစ်ပုဒ်အရင်ပြောပြခြင်းပါတယ် ကိုရီးယားမာရီမကကမ္ဘာမှာပါအရင်နာမည်ကြီးလာတဲ့ဘလက်ပင့်ကေပေါ်မင်းကလေးဖွဲ့တွေကလီစာကရုပ်နိုင်ငံကတချင်းဆိုပြိုင်တဲ့ယူသွစ်ယူရီယယ်လီတီယုတ်တန်အစီအစဉ်တတိယမြောက်ရာသီမှာပြန်ပြောင်းပါမယ်လို့ပြောသွားပါပြီ။တာကြ။ဒါကယူသွစ်ယူစီဇန်3 I'm back ကျမပြန်လာပါပြီလို့တရုတ်လူမှုကွန်ရက်အစာမျက်နှာဝေဖို့မှာပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာရေးသွားတာပါ Youth with You အစီအစဉ်ကလူပေါင်း100လောက်ကိုရွေးပြီးတော့သူတို့ကတရုတ်ပြည်မှာပေါ့ပ်ဂီတာအဖွဲ့အစည်းတစ်ခု Portrait Poetry ရှင်းပြန်ကြရတာဖြစ်ပါတယ်
Korea K-pop ဖွဲ့ Blackpink ဖွဲ့ကLisa ကတော့ Thai နိုင်ငံက Thai မှာနေဖြစ်ပြီးတော့ ဒီ season မှာပါဝင်ရှင်ပြိုင်ကြရတဲ့သူတွေက နာမည်ကျော် နုပညာရှင်တွေဖြစ်တဲ့ Lisa တို့ ခံလို့လို့သူတွေနဲ့တွေ့ပြီးတော့ အကားချင်းအဆိုကျင်တာတွေလောက်ကြရပြီးတော့တရှိပြီးတရှင်ရှင်ပြိုင်နောက်ဆုံးပေါ့ဂီတာအဖွဲ့ထဲမှာပါဖို့အဖွဲ့ဝင်ကိုဝဲစင်နဲ့အဖြစ်လူတရားတွေကတရှိပြီးတရှင်ရွေးထုတ်သွားမှာဖြစ်ပါတယ်။ဒီဆောင်ကဒီရုပ်တံအစီအစဉ်အရင်ပိုင်းတွေမှာလည်းသူကဝင်ကူပြီးတော့အကြံပေးတဲ့သူအနေနဲ့ပါခဲ့ပြီးသားပါ ဒီရုပ်တံအစီအစဉ်ကတရုတ်နိုင်ငံမှာအရန်လူကြိုက်များတာဖြစ်ပြီးတော့ကြီးစုသူပေါင်းတသန်းကွဲလောက်တောင်ရှိပါတယ်။မူလဝေဘိုရုပ်တံလိုင်းမှာပြတာဖြစ်ပြီးတော့ပြည်တွင်းမှာအရန်အောင်မြင်တာကြောင့်တရုတ်နိုင်ငံက
Sex and the City ရုပ်တံဇာတ်လမ်းတွဲကိုအခုပြန်ပြီးရိုက်ကူးသွားမယ်လို့ HBO Max ရုပ်တံလိုင်း က တနင်္ဂနွေနေ့ ဇန်နဝါရီလ 10 ရက်နေ့ကပဲကျင်းပသွားပါပြီ။မူရင်း HBO ရုပ်တံလိုင်း မှာပြခဲ့တဲ့ Sex and the City ရုပ်တံဇာတ် လမ်းတွဲတွေက အမျိုးသမီးဇာတ်ကောင်တွေဖြစ်တဲ့ Sarah Jessica Parker နောက်ပြီး Cynthia Nixon နဲ့ Christian Davis တို့က Just like that ဆိုတဲ့အခုနာမည်အသစ်ပေးထားတဲ့ရုပ်တံဇာတ်လမ်းတွေမှာပါဝင်စားမှာဖြစ်တယ်လို့ဒီရုပ်တံဇာတ်လမ်းတွေရဲ့ထုတ်လို့ရင်းမှု Michael Patrick King ကပြောပါတယ်။စာရေးဆရာမှာ Candice Patchell ရဲ့မူရင်းဝတ္ထုနာမည်ကလည်း Sex and the City ပါ။ပြီးတော့ Director Darren Stern ရဲ့မူရင်းရုပ်တံဇာတ်လမ်းတွေကိုပဲအခြေခံပြီးတော့အခုဇာတ်လမ်းတွေကိုဆက်ပြီးရိုက်ကူးမှာပါ။လာမယ့်ຫນွေဦးမှာစတင်ရိုက်ကူးမှာဖြစ်ပြီးတော့ဇာတ်လမ်းတွေဆယ်တွေရိုက်ကူးမှာဖြစ်ပါတယ်။ ဒီဇလန်မှာတော့အခုအသက်50ကျော်ကုန်ကြပြီဖြစ်တဲ့တငယ်ချင်းမှတုံးဦးကယ်ရီမရင်ဒါနဲ့ရှာလက်တို့ရဲ့ဒီချစ်ခင်ရင်းနှီးမှုနေစဉ်ဘဝကိုကြည့်ကြရမှာပါ။ဒီရုပ်ရှင်ကားမှာအဲ့ဒီမင်းသမီး၃ယောက်စလုံးကလည်းထုတ်လုပ်သူတွေအနေနဲ့ပါဝင်ထားကြပါတယ်။Sex and the City ဒီတက်တောင်ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနေ့အင်္ဂါမနေ့အစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောသံရောအပြည့်စုံကြည့်ချင်နေစဉ်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့
To come under fire.
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းကGOTO COME UNDER FIRE ကဒီနေရာမှာတနက်နေ့ပြစ်ခတ်မှုဆိုတော့စစုထုံရဲ့တိုက်ရိုက်ဒီဘက်ကတော့တနက်ပြစ်ခတ်မှုကိုခံနေရတာပေါ့။
The Prime Minister came under fire when he announced a postponement in the elections. The Prime Minister came under fire when he announced a postponement in the elections. The fat is in the fire.
The fat is in the fire. IS is Kashinida, INN ya tema, THE, FIRE, the fire ga, mi suro, sakzu hunge, diet, gebe garo, si ha, mide gu, chavara, pipae. Hinche yama, hiorega, si ba, mide chavavi, suin, ye piozama, pipi, si ha, mita dalu, and ye she is, ra, lurentiva. Dajang, di zume, idiom, debe garo, pipolare, chinid, kugujang, and ye pidome, doka, jitala, dridome, chamaru, mima, banska, masuino, Kujo nero melu piora ne turelu suya mava. Dido ne badelu, Joshua bide umago lila chijayama.
The fat is in the fire. John's son has dropped out of college and got married.
Duka dido tala, dido me. Johnny taga, calling John Semitadobe. Mima yulage lilu tibe yavare. Umago not cow lila chijayama.
The fat is in the fire. John's son has dropped out of college and got married. Hold one's fire.
Pipare, Salumbanga, Ichu LD Holga, Diniama, Saintava, Yatava, Lodiwe Yapi, O N E apostrophe S, one's got Udiawe, F I R E, fire got, and then a picamu, Suro, Zahunye, Dia, Dibe Garo, the Nap Picamugo, Yapa, Saintava. Idiom Sure, the white Dibe Gale. Makuala Babu, Wine D. Takai, Wipam, Pioso, Nidarui, Suse, Yantui, Nidaruigo, Kita Yapu, Pura Pipari, Dido Nepatelu, Joshua Pide Umagulida, Chijaya Umba.
Mary was told by her mother to hold her fire and listen to her brother's explanation first.
Mary Nine, Yandribu, Save Sobe, Tumang Piojinago, Patama, Natamu. Amiga, pure like daily, Lutibe Yabari, Umaguna Kaudila Chijaya Umba.
Mary was told by her mother to hold her fire and listen to her brother's explanation first.
Didrimba, fire go, chikambi, jimjagere, idiom atunvigaro.
To come under fire, the fat is in the fire, hold one's fire.
Dupchijabari. Not about Kulu Chimu Male, not a idiom at the Migo, selecting Piapu Mamu, Saumio, Na Sinjavashim.
January last year, Dinan in Yadre, view in Yamawangani, take the young lady at the Migo, Jama Sumyamonga, the late in Yabiba Ome. American Donald Trump go Yarugani Pesha Nine Presibon Jesinjan Nasangago. Trump Suya Governor Winji appear at Thong Bubo Dre Aldo Madrid Digni Sompia Downsu Melu, Aldo Ogata Nancy Pelosi Gap Jojavari, Ludoya Downsu Jago, Du Damra Mike Pence Baga, Nasalina Yadre Madokanye, Damra Abo Diaswena Yedre Aldo Ma Sompia Sanya Domelu, Democratic Party Winri Sigo, Aldo Ogata Pelosi Bebure Sare Maji Datavari. American Dilong Suma, January La Nasayani Jimba met the Marathi Janjin Wimha, a Jan Pambu Pianine and Yashi, Lutelu Dot Democratic Party Gansa Chak Shumaga, the Nigan Nirunga, the DB Library. Shrikau Kan Tamra appeared Joe Biden go Ludoma Dia with a deep pupil Swinigere Nirunga, Tamra Donald Trump aboard Taukandu, Taunachi and Luojiga, Gabriel Hill Ludos, how Urego at Jim Wimpiasi. ခဲ့တဲ့ဖြစ်ရပ်ဖြစ်ပြီးနောက်ပြန်မှာပိုပြီးစိုးရင်စရာဖြစ်လာတယ်လို့လွတ်တော်အမတ်ရှုမာကသတိပေးပါတယ်ဝါရှင်တန်မြို့တော်ပေါ်နယူးယောက်ပေါ်စားကလည်းဇန်နဝါရီလ9ရက်နေ့စွဲနဲ့ပြည်တွင်းလုံခြုံရေးအရာကြီးအခြေခဲ American Lodos Haurema, Lutin Sidia T. Jan Pamuri Pianlo, Tamara Trump, Lonso, Bigger Apple, American Tanaman Pitting Gabiro, Tamara Jarukani, Peshan, Nine, Presibon, Pinsinja, Nasanga, Dongi, a Suya Dawin Sidri, Talkan Jabule, Taiton Gajabari, Bigger Apple Tunirunga, Lodos Haugo, Wine Dai Kite, Piaha, Nangan Jama, American Yet Democracy, San Tamburigo, Yentin Gawain, Nidia Sayamurigo, Alon Tiga Nainelu, Nangan Jai, Winji, Mike Bombio Sigo, Bibu. ရဲ့စာရဲမှာတန်တမန်နေနဲ့နိုင်ငံသားရေးဝန်ထမ်းတွေကြီးတာထားကြပါတယ်။ဗီအိုအင်မြန်မာဝိုင်းအစီအစဉ်တွေကိုညာ9နိုင်ကနေဆက်နိုင်အထိဝါရှင်တန်မြို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတနင်္လာနေ့ည8ရက်ရေဒီယိုတန်ဖိုးကရဒီလောက်ပါပဲရှင်။ဗီအိုအင်အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြရတဲ့အတွက်ကျေးဇူးတင်ပါတယ်။ဆက်မဆက်ရမှာ။
This program has come to you from the Voice of America, Washington.